ိုင်းနိုင်ငံနယ်စပ်တာချီလေးမြို့ကနေပြန်လာတဲ့ထိုင်းနိုင်ငံသား၉ဦးကိုကိုဗစ်ကပ်ရောဂါပိုးထပ်တွေ့တာကြောင့်ဒီရက်ထဲမြန်မာပြည်ကပြန်လာသူတွေထဲမှာကပ်ရောဂါပိုးတွေ့ရှိသူလူ၂၀ထိရှိလာပြီဆိုပြီးချင်းရိုင်ခရိုင်အုပ်ချုပ်ရေးမှူးကသတင်းထုတ်ပြန်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးပါပါထိုင်းမြန်မာနယ်စပ်မဲဆိုင်တာချီလေးနယ်စပ်ကနေမြန်မာပြန်ထိုင်းနိုင်ငံသား၁၆ဦးတည်းကစောင့်ကြည့်ရေးစင်တာမှာထိုင်းနိုင်ငံသား၉ဦးဟာကိုဗစ်ကပ်ရောဂါပိုးထပ်တွေ့ခဲ့တာပါထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့မှာဒီဇင်ဘာလ၆ရက်နေ့ကပြုလုပ်ခဲ့တဲ့ကပ်ရောဂါဆိုင်ရာသတင်းစာရှင်းလင်းပွဲမှာတော့ချင်းရိုင်ခရိုင်အုပ်ချုပ်ရေးမှူးဒေါက်တာပရဂျွန်ပရာချာစကူကအခုလိုရှင်းလင်းသွားခဲ့ပါတယ
်နောက်ပတ်သက်ပြီးการประสานงานกับเทศเมียนมาร์นะครับขอเป้าหมายกลุ่มวันจีวันนะครับช่วยส่งมาซึ่งเขาก็ดำเนินการประสานงานและก็มีการส่งเข้ามานะครับวันก่อน16รายปรากฏว่าก็ไม่เกินความคาดฝันนะครับไม่เกินความคาดหมายนะครับเพราะว่าอยู่ในกลุ่มเดียวกันเราก็พบว่ามีพบเชื้อ9ราย6ราย9ราย
မြန်မာအာဏာပိုင်နေနဲ့ကျွန်တော်တို့အဓိကဆွေးနွေးပြီးပြန်ပို့နေတာကတော့တာချီလေးမြို့မှာဖွင့်ထားတဲ့1G1 ဟိုတယ်မှာအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံသားတွေကိုပြန်ပို့ပေးနေတာဖြစ်ပါတယ်တာချီလေးကနေပြန်ဝင်လာကြတဲ့ထိုင်းနိုင်ငံသား68ဦးကိုစစ်ဆေးမှုတွေပြုလုပ်ထားရမှာကပ်ရောဂါပိုးတွေ့သူ9ဦးထပ်တိုးခဲ့တာကြောင့်ချင်းရိုင်ခရိုင်အတွင်းမှာစုစုပေါင်းကိုဗစ်ကပ်ပိုးတွေ့သူလူ20ထိရှိသွားပြီလို့လည်းထိုင်းဘာသာနဲ့ရှင်းလင်းပြောဆိုသွားတာပါပိုးတွေ့လူနာတွေဟာအသက်20ကနေ40ကြားအမျိုးသမီးတွေဖြစ်ကြပြီးတာချီလေးမြို့1G1ကာစီနိုလောင်းကစားတွေပါတဲ့ဟိုတယ်မှာလုပ်ကိုင်နေကြသူတွေဖြစ်တယ်လို့လည်းထုတ်ဖော်ပြောဆိုသွားပါတယ်။လက်ရှိမှာတော့ထိုင်းမြန်မာနယ်စပ်တာချီလေးခရိုင်ထဲမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူ86ဦးထိရှိသွားပြီဖြစ်ပါတယ်။ကိုဗစ်ကူးစက်လာသူအမျိုးသမီးတချို့ဟာချင်းရိုင်မြို့ကနာမည်ကြီးစင်ကာပူကိုလက်ပတ်ခဲ့တာကြောင့်အဲ့ဒီနေရာမှာထိတွေ့သူလူ200ကိုလည်းဆက်လက်စစ်ဆေးနေကြောင်းထုတ်ပြန်သွားပါတယ်။တာချီလေးပြန်ထိုင်းနေကြောင်းအခုချိန်ထိစောင့်ကြည့်စင်တာကိုဝင်နေရသူ182ဦးရှိသွားပြီလို့လည်းဆိုပါတယ်။ချင်းရိုင်ပြည်သူတွေအနေနဲ့အထိတ်တလန့်မဖြစ်ဖို့နဲ့ချင်းရိုင်မြို့ကိုကပ်ရောဂါပိုးကင်းစင်ရေးအတွက်တန့်ရှင်းရေးတွေလှုပ်ဆောင်သွားမှာဖြစ်ပြီးရောဂါထိန်းချုပ်နိုင်ရေးအတွက်ပြည်သူတွေအနေနဲ့ပိုးတွေ့လူနာတွေနဲ့ထိတွေ့ထားတယ်ဆိုရင်လာရောက်ဆေးအစ်စ်ဆေးခံကြဖို့တိုက်တွန်းသွားပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ60နဲ့ကူးစက်သူ4000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာရောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့သေဆုံးသူ2082ဦးနဲ့ကူးစက်သူ6800ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေတာအဝင်ထွက်တွေနဲ့ကုန်သွယ်မှုတွေတော်တော်များများကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။